ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တတိယမြောက်နေ့မှာဒီမြန်မာဒီမိုကရေစီရေးအတွက်အကူအညီပေးခဲ့ကြတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုတွေ့ဆုံပြီးတော့ကျေးဇူးတင်စကားပြောရင်းမပြီးဆုံးသေးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်လက်အကူအညီကြဖို့တိုက်တွန်းပြောကြားသွားပါတယ်အထူးသဖြင့်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာကိုယ့်ခြေောက်ပေါ်ကိုယ်ရပ်နေနိုင်ပြီဖြစ်တဲ့တိုင်အောင်ရှေ့ကိုတဆင့်လှမ်းနိုင်မဲ့အကူအညီတွေလိုအပ်တယ်လို့အမေရိကန်အောက်လွှတ်တော်ဒီမိုကရေစီရေးရာမဟာမိတ်အဖွဲ့ရဲ့အခမ်းအနားမှာပြောကြားသွားခဲ့တာပါအသေးစိတ်ကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOE မြန်မာပိုင်းအယ်ဒီတာဦးသိန်းထိုင်ဦးကပြောပြပေးပါပါရှင
်ဟုတ်ကဲ့ခင်ဗျာဒေါ်ဆန်းစုကြည်ကဒီနေ့မနက်ပိုင်းအောက်လွှတ်တော်ဒီမိုကရေတစ်ခေါင်းဆောင်နန်စီပလိုစီနဲ့တခြားလွှတ်တော်ခေါင်းဆောင်တွေကိုတွေ့ဆုံပါတယ်တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့ရေးတဆိုင်မြတ်ဆောင်ရွက်ခဲ့တဲ့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့အမေရိကန်ဆရာမြန်မာသံအမတ်ကြီးဦးအောင်လင်းတို့လည်းဒေါ်ဆန်းစုကြည်နဲ့အတူလိုက်ပါခဲ့ပါတယ်ဒေါ်ဆန်းစုကြည်အခုလိုလွတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းဟာမြန်မာနိုင်ငံပေါ်စီးပွားရေးရာထိနာစေတဲ့ပိတ်ဆို့မှုတွေကိုဖျက်သိမ်းပေးဖို့အမေရိကန်ပြည်တော်စုကိုတောင်းဆိုထားတဲ့အချိန်ဖြစ်ပြီးလွတ်တော်အမတ်တွေကြားမှာလည်းသဘောထားကွဲလွဲမှုတွေရှိနေတဲ့အချိန်ဖြစ်ပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့အိုဟိုင်းိုပြည်နယ်အောက်လွှတ်တော်အမတ်စတီချက်ဘော်တို့ကမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အတွက်ပိတ်ဆို့ရေးယူမှုတွေကိုဖယ်ရှားမယ်ဆိုရင်ဆိုရင်တဲ့အကြောင်းကြေညာချက်တွေထုတ်ပြန်ထားပါတယ်။တချင်ထဲမှာမေလန်ပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ဘန်ကာဒင်နဲ့အရီဇိုနာပြည်နယ်ထက်လွတ်တော်အမတ်ဂျွန်မက်ဂိန်းတို့ကတော့ဒီမိုကရေစီတိုးတက်ရေးကိုဘယ်လိုထောက်ခံအားပေးမလဲဥပဒေကြမ်းတရားတင်သွင်းထားတဲ့အချိန်လည်းဖြစ်ပါတယ်။ဘာလို့ဒီဖြစ်မြန်မာနိုင်ငံရေးမှာဒီမိုကရက်တစ်ပါတီရောရီပါဘလစ်ကန်ပါတီခေါင်းဆောင်တွေကပါထောက်ခံအားပေးခဲ့တာဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်ခုလိုလာရောက်တဲ့အပေါ်မှာကြိုဆိုခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ကလည်းမြန်မာပြည်ဒီမိုကရေစီရေးအတွက်တစိုက်မမတ်ကူညီပေးခဲ့တဲ့အမေရိကန်လွတ်တော်အမတ်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။အထက်လွတ်တော်နဲ့အောက်လွတ်တော်ကခေါင်းဆောင်တွေကိုတွေ့ဆုံပြီးဒေါ်အောင်ဆန်းစုကြည်ဟာအောက်လွတ်တော်မှာဖွဲ့စည်းထားတဲ့ဒီမိုကရေစီရေးမိတ်ဖွဲ့အဖွဲ့များ National Democratic Institute NDI International Republican Institute IRI နဲ့ဖွံ့ဖြိုးရေးဂူညီပေးနေတဲ့ USAID အဖွဲ့ကယာရှိတွေကိုတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအာရီဇိုနာပြည်နယ်အထက်လွတ်တော်အမတ်ဂျွန်မက်ဂိန်းကမြန်မာနိုင်ငံနဲ့ပတ်သက်ပြီးခုလိုပြောပါတယ
်။ We stand ready to support the new government of Burma as it continues its progress of social, political and economic reform. While there are many heroes,
မြန်မာနိုင်ငံအစိုးရဘက်ကဆက်လက်လှုပ်ဆောင်နေတဲ့လူမှုရေးနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုထောက်ခံမှုကျွန်တော်တို့အစဉ်အသင်းရှိနေပါတယ်။မြန်မာနိုင်ငံရဲ့ထူးခြားလာတဲ့တိုးတက်ပြောင်းလဲမှုလမ်းခရီးမှာစရဲကောင်းတွေအများကြီးစီးရပေမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုနဲ့စံနမူနာအဖြစ်ပြသရတည်မှုမရှိခဲ့ရင်ဒီခေတ်စဉ်ဟာဖြစ်လာနိုင်မှာမဟုတ်ပါဘူး
။ဒေါ်ဆန်းစုကြည်နဲ့မြန်မာဒီမိုကရေစီရေးကိုတဆိုင်မတ်မတ်ထောက်ခံအားပေးခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်းမက်ဒလင်အော်ဘရိုက်ကလည်းအခုလိုပြောဆိုသွားပါတယ
်။ As Americans, it's not our job to chart Burma's direction, but we do have a responsibility to help them when and where we can, and that is why all of us are here today.
ကျမတို့အမေရိကန်နေနေနဲ့မြန်မာနိုင်ငံဘယ်လန်းကိုသွားရမယ်ဆိုတာရွေးချယ်ဖို့မဟုတ်ပါဘူး။ဒါပေမဲ့တက်နိုင်တဲ့အချိန်တက်နိုင်တဲ့နေရာမှာကူညီဖို့ရတာဝန်ရှိပါတယ်။ဒီအတွက်ကျမတို့ဟာဒီနေရာကိုဒီကနေ့ရောက်ရှိလာကြတာဖြစ်ပါတယ်။သူတို့တိုင်းပြည်ရဲ့တိုးတက်ဖြစ်ထွန်းမှုဟာပြည့်ပြည့်စုံခြင်းမရှိသေးဘူး။လှုပ်ရှားရတွေအများကြီးကြံ့သေးတယ်လို့ဒေါ်စုကပြောတဲ့အတွက်ကျမတို့ဖြစ်စေခြင်းတဲ့အတိုင်းလွတ်လပ်ပြီးတော့ဖိနှိပ်ချုပ်ချယ်မှုကင်းတဲ့စည်းလုံးညီညွတ်အသားရဝါပြောတဲ့နိုင်ငံဖြစ်လာအောင်ကျမတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသူတို့လိုအပ်ပါတယ်
။မြန်မာနိုင်ငံပေါ်ရေးယူပိတ်ဆို့မှုတွေကိုဖယ်ရှားရေးမှာသဘောထားကွဲလွဲမှုတွေရှိနေတဲ့ဆိုရင်လည်းဒေါ်ဆန်းစုကြည်ကတော့မြမရေးကိုဆက်လက်ပြီးထောက်ခံအားပေးကြဖို့မိတ်ဆွေကောင်းပီတာစွာရှက်တီပေးကြဖို့ပန်ကြားသွားပါတယ
်။ I would like to say that we have now entered a new phase and I was discussing this with my friends in the houseearlier today, and it occurred to me, because one of them used the word empowerment, that this is it.
ကျမတို့ဟာအဆင့်တစ်တရက်ကိုမရောက်ရှိသေးဘူးလို့ပြောချင်ပါတယ်။ဒါကိုကျမကအောက်လွှတ်တော်ကမိတ်ဆွေတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပါတယ်။သူတို့တဲကတယောက်က empowerment စွမ်းရည်မြင့်တင်ရေးဆိုတဲ့စကားကိုသုံးသွားပါတယ်။ဒါမှန်ပါတယ်။အခုကျမတို့လိုတာကစစ်မှန်သောလုံနိုင်စွမ်းရရှိရေးဖြစ်ပါတယ်။ကျမတို့ဟာဂျိုင်းတောက်မလိုတော့ပါဘူး။ဂျိုင်းတောက်ဆိုတာကျမတို့ကိုယ်ခြေတောက်မှကိုမရက်နိုင်တော့ကူညီဖေးမတဲ့အရာပါ။အခုခါမှာတော့ကျမတို့ဟာကိုယ့်ခြေပေါ်ကိုယ်ရပ်နိုင်တဲ့အခြေအနေရောက်လာပါပြီ။ဆက်လက်ရည်တည်ဖို့နဲ့ရှေ့ကိုလှမ်းသွားနိုင်ဖို့စွမ်းရည်လိုပါတယ်။ဒီနေရာမှာလူကြီးမင်းတို့နဲ့အတူတခြားမိတ်ဆွေတွေကိုကျမတို့နဲ့အတူရှိစေချင်ပါတယ်။ကျမတို့အရေးအတွက်အတူရှိစေချင်ပါတယ်။ကျမတို့နဲ့သဘောမတူညီနိုင်ရင်တောင်မှမိတ်ဆွေတွေပါပဲ။မိတ်ဆွေဆိုတာဟာအမြဲတမ်းသဘောထားချင်းတူညီနေရမယ်လို့မဟုတ်ပါဘူး။
မြန်မာနိုင်ငံမှာနိုင်ငံရေးကျူးပြင်ပြောလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကစလို့အမေရိကန်အစိုးရကတန်ခတ်ရေးယူမှုတချို့ကိုဖယ်ရှားပေးခဲ့ပြီးမြဲဒီမိုကရေစီပြုပြင်ပြောလဲမှုတွေကိုဟန်တားဖြစ်အောင်လုပ်တဲ့သူတွေလို့ယူဆရတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတချို့ပေါ်မှာတော့ပြစ်မှတ်ထားရေးယူမှုတွေဆက်လက်ချထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအချိန်မှာမြန်မာနိုင်ငံနဲ့နိုင်ငံတကာယင်းဒီမြုံနယ်မှုတွေအတွက်လမ်းဖွင့်ထားနိုင်ပြီဖြစ်လို့ကျန်တဲ့ပိတ်ဆို့တန်ခတ်မှုအားလုံးကိုကြိုသိမ်းပေးဖို့ဒေါ်အောင်ဆန်းစုကြည်ကလွှတ်တော်ကိုတိုက်တွန်းပြောဆိုခဲ့တာပါ။နေကင်းပိုင်းမှာတော့ဒေါ်အောင်ဆန်းစုကြည်ဟာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့သရိုဒိုရော့စ်ဘတ်ထက်တန်ကျောင်းကိုသွားရောက်ပြီးကျောင်းသားတွေနဲ့တွေ့ဆုံစကားပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တစ်လျှောက်လုံးမှာမြမအရေးထောက်ခံအားပေးတဲ့သူတွေလည်းစောင့်ဆိုင်းကြိုဆိုခဲ့ကြပါတယ်။စက်တင်ဘာလ18ရက်နေ့မှာတော့ဒေါ်အောင်ဆန်းစုကြည်ဟာဟာဗတ်တက္ကသိုလ်ကချီးမြှင့်မဲ့2016ခုနှစ်ဟာဗတ် Humanitarian of the Year လူသားချင်းစာနာမှုဆိုင်ရာဆုကိုလက်ခံရရှိမှာဖြစ်ပါတယ်။စတေမလာစကွေနီမှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခသည်နဲ့ရှေ့ပြောင်းချီချနေတဲ့သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးမိန့်ခွန်းပြောကြားမှုရှိပါတယ်။အဲဒီနောက်မှာတော့စတေမလာ21ရက်နေ့မှာကုလသမဂ္ဂထူထူညီလာခံမှာမိန့်ခွန်းပြောကြားမှုအစီအစဉ်ရှိကြောင်းပါခင်ဗျာ။